စကိုင်းတိုင်းပလဲမြို့နောက်ဘက်မှာရှိတဲ့ကန်တော့နေမြခံရဲစခန်းကိုကာကွယ်တပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့စစ်တပ်ဘက်ကလေကြောင်းနဲ့6ချိန်လာရောက်ပစ်ခတ်တဲ့အထိတိုက်ပွဲပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်။မင်းကင်းမြို့နယ်မှာလည်းစစ်တပ်တက်ဆွဲထားတဲ့ရွာကိုကာကွယ်အဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပါသေးတယ်။စကိုင်းတိုင်းကဒီပလဲမြို့နဲ့မင်းကင်းမြို့ကအခြေအနေသတင်းပေးပို့ချက်တွေကိုတော့ကိုသားညုံကပြောပြပေးပါမယ်ရှင်။
စကိုင်းတိုင်းပလဲမြို့အနောက်ဘက်မကွေးတိုင်းမြေမြို့နယ်အဆက်မှာရှိတဲ့ကန်တော့နေမြေရဲစခန်းကိုကာကွယ်ရေးတပ်ဖွဲ့တွေစုပေါင်းပြီးတော့နိုဝင်ဘာလ28ရက်နေ့မနက်4:00အချိန်ကလေးကဝင်ရောက်တိုက်ခိုက်နေကြတာပါစစ်ကောင်စီဘက်ကတော့လေကြောင်းတိုက်ခိုက်မှုစုစုပေါင်း6ကြိမ်လုပ်ခဲ့တယ်လို့ပလဲပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတူကပြောပါတယ်ကျွန်
တော်ပလဲမြို့နယ်နောက်ဘက်ကကန်တော့စခန်းကိုကန်ပကဲမှုအပါအဝင်ပလဲမြို့နယ်မှာရှိတဲ့ဒေသတွေနဲ့ကတော့အားလုံးပြီးလုံးပြီးတော့ဝိုင်းဝန်းတိုက်တယ်ငါးနိုင်ခွဲလောက်ကစတာတိုက်လိုက်တာအဲမြန်မာပြည်ကတိုက်ပွဲစပြီးတော့ဒီမြန်မာတိုက်နေကြတော့မယ်အခြေအရဘာမှမသိရဘူးပေါ့။အော်ဒီကတည်းက6ချိန်လောက်ရှိပါသေးတယ်ဒီကောင်တက်တယ်မျိုး။ဟုတ်တယ်ကောင်အောင်တယ်ကောင်ကတပိုက်တာကနှစ်ခါလားဖြစ်တယ်ဗျာ။အမိုင်တိုင်းကလည်း4ခါလားဖြစ်တယ်။လူမျိုးစားရဲစားပဲပြောပါတော့ခင်ဗျာ။အတူရပတ်သက်လည်းမှာကနှစ်မိုင်၃မိုင်ပတ်ဝန်းကျင်မှာသူစီးမှုမျိုးတွေလို့ဟန်တယ်။ဒီလိုမျိုးတွေလို့ရှိတယ်ခင်ဗျာ။ဒီဝဲညာပေါ့နော်။အဲဒီကအဲ့တော့ဘုရားနည်းအဲ့ပတ်လာရှိတယ်။အဲ့ဒါဒီမှာကတော့လာပြီးတော့မကူနိုင်ပါဘူး။ကတော့ဆောင်းရတော့သူနဲ့ဆိုင်ကကမှဒီကြောင်းတက်ကနေလာပြီးတော့ပူးနေတာတွေ့တယ်
။စစ်တပ်ကအနာသိမ်းပြီးတဲ့နောက်ပိုင်းမှာကာကွယ်ရေးအဖွဲ့တွေကကန်တော့ရဲစခန်းကိုပထမကြိမ်တက်ခိုက်သိမ်းပိုက်ခဲ့ပြီးတော့6လကြာခုတစ်ခါပြန်ပြီးတော့တက်ဆွဲတဲ့အတွက်ဒုတိယကြိမ်ဝင်ရောက်တက်ခိုက်တာဖြစ်တယ်လို့ကာကွယ်ရေးအဖွဲ့ဘက်ကပြောပါတယ်။မင်းကြီးမျိုးနယ်မှာဆိုရင်လေစစ်တပ်တက်ဆွဲထားတဲ့အင်ဂျင်တောင်ဘူးမင်းရွာအဆရှိတဲ့ကြေးရွာတွေကိုကာကွယ်ရေးတပ်ဖွဲ့တွေကနိုဝင်ဘာလ28ရက်နေ့မနေ့ပိုင်းမှာတိုက်ခိုက်ခဲ့ပါတယ်။စစ်တပ်ဘက်ကလည်းနဲ့ချူသိမ်းဆည်းရပြီတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကဆိုပါတယ်။စစ်စင်တိုက်ခိုက်ခြင်းမှာစစ်သူရောက်လာတဲ့အတွက်ပြန်လည်ဆုတ်ခွာပေးခဲ့ရတယ်လို့ကျောင်းသားတော်လိုင်းတပ်ဖွဲ့ SRF ရဲ့တာဝန်ရှိသူတူကအခုလိုပြောပါတယ်။အ
ော်ဟုတ်ပြီ။ဒီလိုရ300ရှိအောင်ကျွန်တော်ခလဲရဝင်ပြစ်တာဆို300လုံးဝင်ပြစ်ပြီးပြစ်ပြီးတော့ထိမ့်လိုက်လို့ပြောပြရပါသူတို့ကျင်းကျွန်တော်တို့မင်းရွာတို့ကျင်းတောင်တို့ပေါ့ဒီနေ့ဒီနေ့တော့ကြောက်သူကစက်တိုးစနေတော့ပဲမပြီးဘူးအဲဒါနဲ့ပြည်အချင်းတို့အကောင်တော့တိတ်တယ်ရေးရှင်တာစိတ်ကူလာလို့ကျွန်တော်ပြန်ခေါက်လိုက်ရပေါ့သူက RPG 7တက်လိုက်ရတယ်သူတို့အဲဘူပေါ့သူတို့ရောက်ရဲ့ဒီ ME5 ပေါ့ကျွန်တော်ပြန်တက်လိုက်ရတယ်သူတို့ကျန်ပါသေးတယ်လုံးလုံးပြရမယ်အဲကတုံးနဲ့အမှန်ကန်နေရာဟုတ်ရဲ့ပြူပါဆိုရင်စစ်ဆက်လို့ရတယ်ကျန်ကြီးတွေနဲ့တကယ်မိုင်းနဲ့အဲ့လိုပေါ့ MA တွေကြီးနဲ့ပေါ့ဗျအဲ့လိုမျိုးပြည်တော်ကြီးဆိုရင်အရန်ခံတော့ပါလဲတချို့ကတော့စစ်သားတွေစိတ်နဲ့ထိုင်တာပြီးတော့ပြရာရှိတယ်
တိုက်ပွဲပြင်းထန်တာကြောင့်စစ်တပ်ဘက်ကအကြဆုံးရှိခဲ့ပြီးတော့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကလည်းတဦးကြဆုံးခဲ့တယ်လို့ဆိုပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။အခုနှစ်ဇွန်လထဲမှာပဲအင်ဂျင်တောင်ရွာကိုကျောင်းသားတော်လိုင်းတပ်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့တနက်အချို့လည်းတင်းစီရမိခဲ့တယ်လို့စစ်သုံးဘန်းအချို့လည်းဖမ်းဆီးရမိခဲ့ပြီးပါတယ်ခင်ဗျာ။